ဂျပန်တစားကန်ခန်းကြီးကိုတို့ကိုကောင်းဖြတ်တက်ထားတာကိုရယူထားတယ်လို့ယူဆရတဲ့ IS စစ်သွေးကြောအဖွဲ့ရဲ့ဗီဒီယိုအစစ်အမှန်ဟုတ်မဟုတ်အမေရိကန်ပညာရှင်တွေကစစ်ဆေးနေတယ်လို့သမရအင်ဗီရောကပြောပါတယ်။အင်တာနက်ပေါ်မှာစနေနေ့ကဗီဒီယိုတက်လာပြီးသိမိကြခင်ပါပဲ။အမေရိကန်သမရအင်ဗီရောကအဲ့လိုပြောတာပါ။မိမိတို့ရဲ့မဟာမိတ်ဂျပန်နိုင်ငံနဲ့တွေးဆညီညွတ်စွာရပ်တည်ပါတယ်လို့အင်ဗီရောထုတ်ပြန်ချက်မှာပြောထားတယ်လို့အစွန်းအဖွဲ့ကဖန်ထားတဲ့ဂျန်နီတဲ့တစားကန်တွေအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ဗီဒီယိုရဲ့စစ်မှန်မှုကိုဂျပန်နိုင်ငံကလည်းစစ်ဆေးနေပြီးဒီဗီဒီယိုကိုအပြင်းထန်ကန့်ကွက်ရှုတ်ချတယ်လို့ပြောပါတယ်။ဂျပန်ဆိုရအဖွဲ့အရေးပေါ်အစည်းအဝေးကျင်းပဖို့လည်းစီစဉ်ထားပါတယ်။ဖမ်းထားတဲ့အီရတ်အကြမ်းဖက်သမားအမျိုးသမီးတူကိုပြန်လွှတ်ပေးဖို့ IS အဖွဲ့ကတောင်းဆိုတတ်မှတ်ထားတဲ့နောက်ဆုံးရုပ်ကိုကျော်လွန်ပြီး၂ရက်ကြာမှခေါင်းဖြတ်တတ်ထားတဲ့အခုဗီဒီယိုတွေထွက်လာတာပါ။စနေနေ့ကထွက်တဲ့အဲ့ဒီဗီဒီယိုဟာအစွန်းရောဝါဒီတွေအရင်ကတင်ပူတဲ့ခေါင်းဖြတ်တတ်ထားတဲ့ဗီဒီယိုတွေနဲ့ဆင်တူပါတယ်။အဲ့ဒီမှာခေါင်းဆုဆွတ်ထားသူတူကတစားကန်ပေါ်မှာအုံမိုးရက်ပြီးလက်ရင်းကိုတမြောင်နဲ့ထောက်ထားတာကိုပြပါတယ်။အဲဒီတော့ဥကောင်းမဲ့ခန္ဓာကိုယ်တစ်ခုရဲ့ရုပ်ပုံကိုပြပြီးတော့အဆုံးသတ်ထားတာပါဂျပန်တရင်းတော့ကိုတိုနဲ့ဒေါ်ရန်တိုက်ရင်မူဝတ်အယ်ကာဆက်ဘေးတို့လူမျိုးရေးချိုးဖောက်မှုတွေမှာတိုးတက်မှုလုံးဝမရှိတော့ဘူးလို့ဂျပန်နိုင်ငံသားဝန်ကြီးကတောက်ကြနေမှာပဲပြောထားပါတယ်